အခုနောက်ဆုံးကြံနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ။ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့အောင်တကူအမှတ်3တင်မောနှမြုပ်ရာမှာတိတ်ဆုံးသွားသူတွေရဲ့မိသားစုတွေအတွက်ရခိုင်အမျိုးသားလူမှုကွန်ရက်ရန်ကုန်နဲ့စစ်တွေဟိုတယ်ဝန်ထမ်းမိသားစုတွေကနေအလူငွေပေးအပ်လူဒန်းခဲ့ကြပါတယ်။ရှမ်းပြည်နယ်လာရှုမြို့အဝင်အထက်လုံခြုံရေးတင်းဆက်ထားတဲ့ဆိုတာနဲ့မွန်ပြည်နယ်မှာတနိုင်ငံလုံးအဖြစ်ခက်ရစဲရေးစာချုပ်မူကြမ်းလက်မှတ်ရေးထိုးနိုင်ခဲ့တဲ့အပေါ်ထောက်ခံတဲ့ဆန္ဒထုတ်ဖော်ပွဲပြုလုပ်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။အောင်တကွန်အမှတ်3တင်ပေါ်နှိမ့်မြုပ်ရာမှာပါဝင်တဲ့မိသားစုတွေအတွက်ရခိုင်အမျိုးသားလူမှုကွန်ရက်ရန်ကုန်နဲ့စစ်တွေဟိုတယ်ဝန်ထမ်းမိသားစုတွေကအလိုတော်ပြည့်စရာတော်ကြီးကိုအမှုထားပြီးတက်သိန်း230ကိုစုပေါင်းလူဒန်းခဲ့ကြပါတယ်။ဒီလူဒန်းငွေတွေကိုစစ်တွေမြို့ဥဥတ္တမခမ်းမမှာပြည်တွင်းပြည်ပသာသနာပြုဆရာတော်ဒေါက်တာအရိယာဝန်တာကနေရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်ကိုအခမ်းအနားနဲ့မတ်လကုန်မှာလွှဲပြောင်းပေးအပ်ခဲ့တာပါရခိုင်ပြည်နယ်အစိုးရကလည်းတင်ပေါ်နှိမ့်မြုပ်မှုကြောင့်နှစ်နာဆုံးရှုံးခဲ့ရသူတွေအတွက်ထောက်ပံ့ကြေးငွေတချို့ကိုမကြသေးမီကပေးအပ်ခဲ့ပါတယ်တောင်ကုတ်ကနေစစ်တွေကိုမောင်းနှင်လာတဲ့အောင်တကွန်အမှတ်3တင်ပေါ်ဟာမတ်လ23ရက်နေ့မှာနှိမ့်မြုပ်သွားတဲ့အတွက်လူပေါင်း60ကျော်သေဆုံးခဲ့ရပါတယ်
ရှမ်းပြည်မြောက်ပိုင်းတွင်းမှာဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကြောင့်လာရှုမြုပ်ဝင်ထွက်တွေကိုအစိုးရတပ်မတော်ကနေကြမ်းမတ်စစ်ဆေးပြီးလုံခြုံရေးတင်းကျပ်ထားပါတယ်။ပြီးခဲ့တဲ့မတ်လနောက်ဆုံးပတ်မှာလာရှုအခြေစိုက်ရှမ်းမြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုက်ပွဲဝင်ရရင်ထားရှိရာနေရာပြစ်ခတ်တိုက်ခိုက်ခံရတဲ့နောက်ပိုင်းကနေ့အထိလုံခြုံရေးတင်းကျပ်လာတာဖြစ်ပါတယ်။လာရှုမြို့မှာလာရှုကြီးကနေလေရင်ကွင်းပူတာလန်းကိုည6နာရီကနေမနေ့9နာရီခွဲထိတွာလာဖြတ်တန်းခွင့်ကိုကန့်တပ်ပိတ်ပင်ထားပါတယ်။ပြည်ထောင်စုငင်းချင်းဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကန်ဖွဲ့ NCC တို့အပြစ်ခတ်ရက်စရေးစာချုပ်မူကြမ်းအတီးပြုတ်တဘောတူလက်မှတ်ရေးထိုးနိုင်ကြပေမဲ့ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်ဒိန်နီမြို့နယ်ကိုကခန့်မြို့နယ်နဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းမှာတိုက်ပွဲတွေနေ့စဉ်ဆက်လို့ဖြစ်ပွားနေပါတယ်။
မွန်လနကိုင်အဖွဲ့အစည်းတစ်ခုဖြစ်တဲ့မွန်ပြည်သစ်ပါတီနဲ့ပူးတွဲကြေညာချက်ထုတ်ပြန်ခဲ့လို့မွန်အမျိုးသားပါတီကိုမွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကနေဧပြီလ9ရက်နေ့မှာခေါ်ယူတတိပေးခဲ့ပါတယ်။မွန်အမျိုးသားပါတီအနေနဲ့အခြေခံဥပဒေပုံမှ405 409နဲ့နိုင်ငံရေးပါတီမပုံတင်ခြင်းဥပဒေပုံမှ12တို့ကိုလိုက်နာဆောင်ရွက်ဖို့ခေါ်ယူတတိပေးတာဖြစ်တယ်လို့ပြည်နယ်ရွေးကောက်ပွဲတာဝန်ခံအရာရှိဒုတိယညွှန်ကြားရေးမှူးဦးဟိန်းလင်းထက်ကပြောပါတယ်မွန်အမျိုးသားပါတီအနေနဲ့ကတော့အမျိုးသားရေးအတွက်အကျိုးရှိတဲ့ကိစ္စရပ်တွေမှာအဖွဲ့အားလုံးနဲ့ညီနိုင်တိုင်ပင်ပြီးပြည်သူတွေကိုအသိပေးတာဖြစ်တယ်လို့လည်းပါတီရဲ့အတွင်းရင်းမှူးတနိုင်စိုးမြင့်ကပြောပါတယ်မွန်အမျိုးသားပါတီဟာအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ကန့်ကွက်စံတာပြကျောင်းသားတပိတ်ကိုအကြမ်းဖက်နှိမ်နင်းခဲ့တဲ့အစိုးရရဲ့လက်ရက်ကိုရှုံချပြီးဖန်ဆီးထားတဲ့သူတွေကိုပြန်လည်လွတ်ပေးဖို့မတ်လ12ရက်နေ့ကမွန်ပြည်သစ်ပါတီနဲ့ပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်
။မွန်မျိုးတားနေ့ကိုတရားဝင်ရုံးပိတ်ရက်ဖြစ်သတ်မှတ်ပေးဖို့အဆိုကို17ကြိမ်မြောက်ပြည်နယ်လွတ်တော်အစည်းအဝေးမှာတံဖြူဆဲမြုပ်နယ်မဲဆန္ဒနယ်ကလွတ်တော်ကိုယ်စားလှယ်ဦးနိုင်ဦးကတင်တွင်ခဲ့ပါတယ်။ပြည်နယ်အစိုးရကနေမွန်ပြည်နယ်နေ့ကိုအတိအမှတ်ပြုတ်တယ်လို့မွန်မျိုးတားနေ့ကိုလည်းအတိအမှတ်ပြုတ်စေလိုတဲ့အတွက်အခုလိုအဆိုတင်တွင်ရတာဖြစ်တယ်လို့ဦးနိုင်ဦးကပြောပါတယ်။မွန်မျိုးတားနေ့ကိုတရားဝင်ရုံးပိတ်ရက်ဖြစ်သတ်မှတ်ပေးဖို့ပြည်နယ်အဆင့်ကိုအရင်တောင်းဆိုတော့မှဖြစ်ပြီးတနင်္ဂနွေလုံးအတိုင်းတာအနေနဲ့ပြည်နယ်လွတ်တော်ကနေပြောခွင့်ရှိမရှိကိုအတိအကျမသိရသေးဘူးလို့လွတ်တော်ကိုယ်စားလှယ်ဒေါက်တာအောင်နိုင်ဦးကပြောပါတယ်။
ထိုင်းနိုင်ငံမြောက်ပိုင်းထိုင်းမြန်မာနယ်စပ်မဲဟောင်ဆောင်ဒေသကအမှတ်1ကရင်နီဒုက္ခသည်စခန်းမိလောင်မှုဖြစ်ပွားပြီးလူဦးရေ1000ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့စခန်းကော်မတီအတွင်းရင်းမှူး3ဖူပိုးရယ်ကပြောပါတယ်။ဧပြီလ9ရက်နေ့ကဖြစ်ပွားခဲ့တဲ့မိလောင်မှုဟာတေဆုံးဒဏ်ရာရှိသူမရှိပေမဲ့အင်ချေ150လောက်မိလောင်သွားတဲ့အတွက်ဒုက္ခသည်တွေကိုဒုက္ခသည်စခန်းအတွင်းမှာရှိတဲ့ရုံးအဆောက်အဦများ၊ကျောင်းများနဲ့ဂိုဒေါင်တွေမှာနေရာထိုင်ခင်းပြင်ဆင်ပေးထားပြီးဤနေထိုင်စရာပြင်ဆင်ပေးထားတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့2013ခုနှစ်တုန်းကလည်းကရင်နီဒုက္ခသည်စခန်းအမှတ်1ရောအမှတ်2မှာမိလောင်ကျွမ်းခဲ့ပြီးဒုက္ခသည်စခန်းနှစ်ခုလုံးမှာအသေးဆုံးသူဒဏ်ရာရှိသူတွေရှိခဲ့ပါတယ်။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။တနင်္ဂနွေလုံးဖြစ်ခဲ့ရစရေးသဘောတူစာချုပ်မူကြမ်းလက်မှတ်ရေးထိုးနိုင်ခဲ့တဲ့ထောက်ခံဆန္ဒထုတ်ဖော်ပွဲကိုမွန်ပြည်နယ်ဘက်မှာပြုလုပ်ခဲ့ကြပါတယ်။ဒီဆန္ဒဖော်ထုတ်ပွဲကိုဘသူတွေကဥဆောင်နေပါသလဲ။အပြစ်ခတ်ရစရေးစာချုပ်မူကြမ်းကိုသဘောတူရုံနဲ့ခိုင်မာတဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ပြီလားဆိုတာကိုတော့မင်းရင်စနိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်။
ဒီစနဖို့တော့ကွဲပြုတ်လို့ဖို့ပြည်နယ်မြို့နယ်အာဏာပိုင်တွေကနေတဆင့်ကြေးရွာရပ်ကွက်အုပ်ချုပ်ရေးမှူးအဖွဲ့တွေကိုညွန်ကြားထားတယ်လို့မြို့တော်မြို့နယ်ဝက်သက်ကြေးရွာအုပ်ချုပ်ရေးမှူးဥရှိဝင်းကပြောပါတယ
်မြို့နယ်ကပြောတော့ဗောလေတနိုင်ငံလုံးအပြစ်ခတ်ရစဲရေးကိုစနဖို့ထုတ်ပွဲလုပ်ဖို့ဒီတရွာမှာကတ်တရတဲ့သူတာဏန်ဆုံးတက်ပြေးဖို့မြို့နယ်ကဆိုကြားတယ်ဗောပြည်နယ်ကတဆင့်မြို့နယ်ကကြားတယ်တနိုင်ငံလုံးအတိုင်းအတာနဲ့အားလုံးကိုတစ်ချိန်တည်းပြေးပြီးစနဖို့ထုတ်ဖို့
မုံမြင်နယ်မှုသူမျိုးစန္ဒဖော်ထုတ်ပွဲကိုတော့လူဝင်အားတထောင်ခန့်နဲ့မြို့မ200ကျွက်ဒါသနဗိမာန်ကနေမြို့မ400ကျွက်ကျွံ့ရလန်းစုံထိသာဝရငင်းချမ်းရဲ့အမြန်ရအောင်ဆောင်ရွက်ပြီးဒုအေးဆိုတဲ့ကြွေးကြော်တန်တွေနဲ့ခြေသက်စန္ဒပြခဲ့ကြတာပါလက်ရှိကျိုးပန်းနေတဲ့အပြစ်ခရစည်းရေးနဲ့ငင်းချမ်းရဲ့အမြန်ဆုံးအကောင့်တွေပေါ်နေအောင်လှုပ်ဆောင်တဲ့နယ်လို့စန္ဒဖော်ထုတ်မှုမှာပါဝင်ခဲ့လို့ကိုဟုံပုံကြေးရခံဦးအောင်မြင့်ကခုလိုပြောပါတယ
်သမရကြီးနဲ့ဒီပြစ်ခရစည်းရေးဒီလက်နက်ကင်ဖွဲ့စည်းတွေပေါ်လာသူတို့ကအားလုံးကိုသဘောတူညီတဲ့ရထားတယ်လို့တော့သိရှိရတယ်ပေါ့ဒါပေမဲ့အဲ့ဒါကိုအမြန်ဆုံးအကောင့်ထဲပေါ်နိုင်လို့ကျွန်တော်တို့အမြန်ဆုံးဖြစ်အောင်ဆိုပြီးတော့
တနင်္ဂနွေလုံးအပြစ်ကရက်စည်ရေးသဘောတူစာချုပ်မူကြမ်းလက်မှတ်ရေးထိုးနိုင်ခဲ့တဲ့ထောက်ခံဆန္ဒဖော်ထုတ်ပွဲကိုလက်ခံပေးမယ်လေဒီထက်မကခိုင်မာဖို့နိုင်ငံရေးသွေးဆုံဆွေးနွေးပွဲတွေပြုလုပ်တဲ့လို့မိုးပြင်းနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တောက်တာအောင်နိုင်ဦးကဆိုပါတယ်
ကျွန်တော်တူချင်းသဘောရဆိုကျွန်တော်တို့လက်ခံတယ်ဒါပေမဲ့ဒါသည်ခိုင်မာပြီလားဆိုတဲ့ဟာလည်းနည်းနည်းတော့စိုးရိမ်မှုတော့ရှိတယ်ဒီထက်ပိုခိုင်မာအောင်နောက်ထပ်သင့်နိုင်ငံရေးတွဲဆောင်ဆွေးနွေးပွဲလည်းဒီရွေးကောက်ပွဲမတိုင်ခင်စတာနိုင်တော့ပိုကောင်းတယ
်ဒီဆန္ဒဖော်ထုတ်ပွဲကိုမုံပြင်းနယ်သွင်းမှုသူမျိုးပြင်တထုံနဲ့ကြံမျောမျိုးတွေမှာလည်းတစ်ချိန်တည်းလှုပ်ဆောင်ခဲ့ပါတယ်တနင်္ဂနွေလို့ပြစ်ခတ်ရစေးရေးညှိနှိုင်းရေးဘွဲ့ NCCD နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တို့ကနေအပြစ်ခရစေးရေးမူကြမ်းကိုမတ်လအကုန်မှာလက်မှတ်ရေးထိုးနိုင်ခဲ့ကြတဲ့အပေါ်အခုလိုဆန္ဒဖော်ထုတ်ပွဲပြုလုပ်တာလည်းဖြစ်ပါတယ်တနင်္ဂနွေလုံးဆိုင်ရာပြစ်ခတ်ရစေးရေးစာချုပ်မူကြမ်းကိုလက်မှတ်ရေးထိုးပြီးပြီမဲ့လည်းတိုင်းရင်းသားဒေသတွေမှာတိုက်ပွဲရသခြင်းမရှိသေးသလိုလက်နက်ကင်အဖွဲ့အလုံးစုံပါဝင်နိုင်ခြင်းမရှိသေးတဲ့အခြေအနေတွေကြောင့်ငြိမ်းချမ်းရေးတည်ဆောက်ရေးမှာကြီးမားတဲ့စိန်ခေါ်မှုတွေကိုဖြတ်တန်းရအောင်မယ်လို့လည်းနိုင်ငံရေးအကဲခတ်သူတွေကနေတုံ့တမှုတွေလည်းရှိနေပါတယ်ခင်ဗျာ
ဆက်ပြီးတော့မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးမှာရှမ်းမြို့နယ်စု၅ခုကိုကိုးစားပြုတဲ့ရှမ်းနီတိုင်းလိုက်နဲ့မြောက်ပိုင်းရှမ်းမြို့နယ်စုများသွေးစည်းညီညွတ်ရေးပါတီ SNSP ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပါတီထူထောင်ခွင့်ပြုလိုက်ပြီးဖြစ်ပါတယ် SNSP အနေနဲ့ဘာကြောင့်ပါတီထူထောင်ရပါသလဲအခုလိုရှမ်းနီပါတီနှစ်ခုဖြစ်လာတဲ့အပေါ်ရှမ်းနီဒေသခံတွေအမြင်ဘယ်လိုရှိနေပါသလဲဆိုတာကိုအမီကနေစူးစီးထားပြီးတော့နန်းဟုံကနေအခုလိုတင်ဆက်ထားပါတယ်
ရှမ်းနီတိုင်းလျံနဲ့မြောက်ပိုင်းရှမ်းမြို့နယ်စုများတွဲစည်းညီညွတ်ပါတီကိုထူထောင်ရချင်းနဲ့ပတ်သက်ပြီးပါတီဥက္ကဋ္ဌဦးစောဝင်းထွန်းကအခုလိုပြောပါတယ်
ကချင်ပြည်နယ်နဲ့စကိုင်းတိုင်းအချက်ပိုင်းလို့ကျွန်တော်တို့ပြောလို့ရတဲ့ဒီချင်းချင်းမြင့်ဝမ်းတစ်လျှောက်ပေါ့နော်အဲ့ဒီမှာကကျွန်တော်တို့ရှမ်းပြည်လူမျိုးများနဲ့တကွတိုင်းလေနော်တိုင်းလုံးတိုင်းစာတိုင်းခမ်းပြည်ဆိုတဲ့ရှမ်းမြို့နယ်စုငါးခုဟာအဓိကတရှိရပါဗျာဒါကြောင့်မို့ဒီလက်ရှိနိုင်ငံရေးအခင်းချင်းအရာကျွန်တော်တို့နေနေဒီကမှာဒီနေအချမ်းဖို့နော်စာရပွားပြောဖို့နော်ခွင့်ပြုတိုးတက်ဖို့အချမ်းတင်ရင်ဖို့ဆိုတဲ့ဒီရက်ချက်တွေနဲ့တို့တူပဲဒီနိုင်ငံရေးတရားစွဲနေပွဲကတစ်ဆင့်ကျွန်တော်တို့မြောက်ပိုင်းရှမ်းမြို့နယ်စုများလို့အမည်တက်ထားတဲ့ကျွန်တော်ရှမ်းမြို့နယ်စု၅ခုရဲ့ခွင့်ရေးတွေကိုလည်းအခြားတိုင်းသားများမျိုးတူရရှိနိုင်ရန်အတွက်ပေါ့နော်ကျွန်တော်လည်းအခုလိုနိုင်ငံရေးပါတီတခုတည်ထောင်လာခြင်းဖြစ်ပါတယ်လို့ပြောလာကြတယ
် SNSP ပါတီအပြင်ရှမ်းနီအမျိုးသားများဖွံ့ဖြိုးတိုးတက်ရေးပါတီဆိုတာရှိပေမဲ့မူဝါဒပိုင်းဆိုင်ရာမှာကွဲပြားမှုတွေရှိနေတဲ့အတွက်နောက်ထပ်ပါတီတခုထူထောင်ရတာဖြစ်တယ်လို့ဦးစောဝင်းထွန်းကဆက်ပြောပါတယ်
အဓိကကတော့ရှမ်းပြည်တမျိုးသားတမျိုးသားတစ်ခုလေအတွက်ကပြည်ထောင်ဆောင်ရမယ်ဆိုတော့မူဝါဒပိုင်းမှာဒါကျွန်တော်တို့နဲ့ကသဘောထားမတူကြပါဘူး။ကျွန်တော်တို့ကမိမိရှမ်းပြည်မျိုးသားများနဲ့ဆိုကောမိမိတို့နဲ့အတူတူတနေ့တည်းနေ့တည်းတဲ့တောင်းဖြစ်တဲ့ကျွန်တော်တို့ကျွန်တော်ရှမ်းမြို့နယ်စုများအားလုံးမှာပူးပေါင်းပါဝင်ဆောင်ရွက်ဖို့လိုအပ်တယ်လို့ဒါကျွန်တော်တို့လည်းယုံကြည်ပါတယ်
အခုလိုကချင်ပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးတွေမှာရှိတဲ့ရှမ်းမြို့နယ်စုတိုင်းရင်းသားပါတီနှစ်ခုပေါ်လာတဲ့အပေါ်ရှမ်းနီတိုင်းလျံလူငယ်တယောက်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
အပါတီပြည်နယ်တစ်ခုပေါ်ရဆိုတာကျွန်တော်တို့ရှမ်းနီမြို့သားသမားအနေနဲ့ကြည့်နေစမ်းတယ်မဖြစ်တင်ဘူးလေနော်အစ်စ်တစီရဲ့ဖြစ်တာကိုကောင်းတယ်လို့မြင်တယ်ပေါ့ဒါပေမဲ့ဒီမျိုးစစ်တီဘောတရားရကြည့်မယ်ဆိုရင်တော့ဆံပိုင်ခွင့်လည်းရှိကြပဲလေဒါပေမဲ့နှစ်ခုရှိတော့ကိုလေးလည်းဆရာမြို့သားရဲ့ပုံလို့ကြည့်နေတယ်ဆိုရင်လည်းကြည့်မယ်ဆိုရင်တော့ကိုကောင်းတာပေါ့လေနော်
Shani Tai Lang Ne, Miao Pan Shamu Nesumia, Twisi Ninu Party, SNSP Go, Party Ditang Quinine, Bitao Su Yako Puecom Shingani, Masla Goya Niga, Quimpu Kabi, Tepare.
Akusa be the Rinjencho Gunas in Jayama Vashem. Yakan be near drink on to go a maton, Timbo Nimu Yama, the zone to re Midasu Retra, Yakan Muda, Lumukunye, Yangone, Sitri Hotel, Wuntan Midasu Regani, Alumwe Chataniya, don't say soup bound, Ludan Kejavare, Shampi, Miao Pine, a drink, Pipwani, a sea, a deep carriage out, Lash show me away at Tradrigo, Nema, Tadrigani, Jamma Sisibi, Longo Yetin Jet Tavare.
တော်ရရှင်တွေခုနားဆင်ကြကြတာကတော့ BNI ဝိုင်းတော့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။တိုင်းနယ်ဇာဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုမနေ့ဖန်တောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။